မြန်မာနိုင်ငံသူအိမ်အကူတူကိုအစားငတ်ထားပြီးတော့ကိုထိလက်ရောက်နှိပ်စက်တဲ့အပြင်နောက်ဆုံးတပ်ပြစ်လိုက်တဲ့အထိပြစ်မှုကျူးလွန်ခဲ့တဲ့စင်ကာပူနိုင်ငံကအမျိုးသမီးတယောက်ကိုစင်ကာပူတရားရုံးကအင်္ဂါနေ့မှာထောင်ဒဏ်အနှစ်30ပြစ်ဒဏ်ချလိုက်ပါတယ်။ဒါဟာပြစ်ဒဏ်ပေးထိုက်တဲ့အဆိုအဝါဆုံးလူသားမှုတစ်ခုဖြစ်တယ်လို့တရားသူကြီးကပြောပါတယ်။စင်ကာပူမှာဆင်းရဲတဲ့တိုင်းပြည်တွေကနေရောက်လာတဲ့အိမ်ကူပေါင်း2,000ခွဲလောက်ရှိပြီးတော့ဒီလိုနှိပ်စက်ညှဉ်းပန်းတဲ့သတင်းတွေပုံမှန်လို့ကြားနေရတာပါ။အိမ်ထဲမှာတပ်ထားတဲ့ CCTV ကင်မရာမှာတွေ့ရတဲ့ပုံရိပ်ထက်ကနေအသက်24နှစ်အရွယ်မြန်မာနိုင်ငံသူပိုင်နန်ဒွန်ညီမျိုးစုံနဲ့နှိပ်စက်ခံရတာကိုတွေ့ရပါတယ်။အိမ်ရှင်အမျိုးသမီးဂေရာတီရီမူရူဂါရန်ကအိမ်ကူမင်းကလေးကိုတနင်းနာလဲပင်းညှက်တာတပြက်စီယိုးနဲ့ရိုက်တာအပြင်မီးပူနဲ့ကတ်တာတွေလည်းရှိတယ်လို့တရားရုံးဆွေစတန်းတွေမှာတွေ့ရပါတယ်။အဲ့ဒီလိုနိုင်ပေါင်းများစွာအဆက်မပြတ်နှိပ်စက်ညှဉ်းပန်းမှုကြောင့်2016ခုနှစ်ဇူလိုင်လမှာပိုင်နိုင်တွန်တိတ်ဆုံသွားပါတယ်။အခြားဆွဲချက်ပေါင်း89ခုနဲ့ပါတရားရင်ဆိုင်နေရတဲ့အသက်40တနည်းအရွယ်ဂေရာတီရီကလူသက်မှုအပါအဝင်ပြစ်မှု28ခုမှအပြစ်ရှိကြောင်းဖေဖော်ဝါရီလမှာထွက်ဆိုခဲ့ပါတယ်။အသက်4နှစ်အရွယ်သမီးတစ်ယောက်နဲ့တနစ်သားအရွယ်သားတစ်ယောက်ရှိတဲ့ဂေရာတီရီတို့ဇနီးမောင်နှံကမြမအိမ်အကူကို2015ခုနှစ်မှာငှားရမ်းခဲ့တာပါ။ကေရာတီတီကအင်ကူကိုနှိမ့်စင်အချင်းချင်းနှိမ့်ဆက်ပြီးတော့တခါတလေအသက်60နှစ်အရွယ်သူ့အမေလဲဝင်ပါလာတတ်တယ်လို့တရားရုံးစာရွက်စာရမ်းတွေမှာတွေ့ရပါတယ်။တညာ9နာရီပဲအိတ်ခွင်ရတဲ့အင်ကူပိုင်နန်ဒွန်ဟာအစာဝဝမစားရတဲ့အတွက်လဲတေဆုံတဲ့အချိန်မှာကိုယ်အလေးချိန်53ပေါင်ပဲရှိပါတယ်။